ညပြောပြမဲ့ပုံမြင်လေးကတော့ပြင်းမနာမောင်နှီသင်ရေးသားတဲ့ဖူးရွှေဝါဆိုတဲ့ပုံမြင်လေးပဲဖြစ်ပါတယ်ဖူးရွှေဝါဘဝတုတ်တုတ်ဖူးရွှေဝါဟာအလွန်သဘောကောင်းပါတယ်သူ့ရဲ့ရာခင်းထဲမှာအသီးနှံတွေတိတ်ပြီးဖြစ်ထွန်းတယ်သီးတွေပြုတ်ခဲပြီးပန်းတွေကတဝေဝေနဲ့ဖြစ်ပါတယ်ဒီလိုအောင်မြင်တာကလည်းဖူးရွှေဝါကတိတ်ပြီးဥရိယကောင်းလို့ပါပဲနေ့စဉ်ရေမမှန်လောင်းတယ်နေ့စဉ်ပေါ့မမှန်နှုတ်တယ်နေ့စဉ်မြေတောင်မမှန်မြောက်တယ်တနေ့ကျတော့ဖိုးရွှေဝက်ကတွေးမိတယ်ငါဖိုးငါဖွားတွေကဒီလိုပဲပင်ပင်ပန်းပန်းစိုက်ပြိုးရတယ်ငါဖေငါမေကျတော့လည်းဒီလိုပဲစိုက်ပြိုးရတယ်ငါလည်းဒီလိုစိုက်ရပြိုးရတယ်ဒီလောက်ဟာတိတ်ပြင်းမှုကောင်းတာပဲတော်ပြီတော်ပြီဒီပင်တွေကိုငါထားခဲ့မယ်အဲ့လိုတွေးရင်းနဲ့သိပြီးအောင်မြင်ခြင်းနဲ့ဖူးရွှေဝါဟာရာခင်းကြီးကိုထားခဲ့ပြီးအိတ်တလုံးနဲ့လောကကြီးထဲကိုထွက်ခဲ့ပါတည်းဖူးရွှေဝါရဲ့ရာခင်းထဲကအသီးအနှံတွေနဲ့ပန်းမွန့်လေးတွေကစိတ်မကောင်းဖြစ်ပြီးကြံခဲ့ရပါတယ်ဖူးရွှေဝါကတထောက်ထောင်းနဲ့သွားတော့လမ်းတစ်ဝက်မှာပလွေတံကိုကြားလိုက်ရတယ်လမ်းကြည့်လိုက်တော့မောင်ဖူးချောင်းဟာတင်းကုပ်ပေါ်မှာထိုင်ပြီးပလွေမှုန့်နေတာကိုတွေ့လိုက်ရပါတည်းနားမှာလဲကြောင်မလေးတွေဝိုင်းဝိုင်းလည်နေတာကိုတွေ့ရပါတယ်ဒါကိုဖိုးရွှေဘက်ကသိအားကျသွားတယ်ဒါကြောင့်ဆရာဦးဖိုးကြောင်ကြီးကျွန်တော်ကိုပလူမှုတ်ပညာသင်ပေးတော်မူပါလို့တပည့်ခံပါတယ်မောင်ဖိုးကြောင်ကလည်းဖိုးရွှေဘက်ကိုအကဲခတ်တဲ့အကြည့်နဲ့ကြည့်ပြီးကောင်းပြီကောင်းပြီလို့ပြောတယ်ဖိုးရွှေဘက်ကိုပလူမှုတ်သင်ပေးတယ်ဒါပေမဲ့ဖိုးရွှေဘက်မျက်စိပြူးထွက်အောင်မှုတ်ပေမဲ့အတန်ထွက်မလာဘူးနောက်ဆုံးတော့လေဥဥအဲအတန်တွေပဲထွက်လာတယ်အများကနားမခံတာဖြစ်ကြတယ်ဒါကြောင့်ဖူးရွှေဝက်ကလည်းလက်လျှော့ပြီးမောင်ဖူးကြောင်စီကထွက်ခဲ့ပါတယ်ဒီလိုနဲ့တနေ့ကျတော့ဖူးရွှေဝက်ဟာရေစက်မှာငါးဖန်းနေတဲ့ကိုပြန်းကြီးကိုတွေ့ပြန်တယ်ကိုပြန်းကြီးကသူ့နှုတ်သီးရှည်နဲ့ရေထဲကိုငါးဆိုင်ဖန်းနေတကောင်ပြီးတကောင်ရသတယ်ဒါကိုဖူးရွှေဝက်ကသိအားကျသွားတယ်။ဒါကြောင့်ဆရာကိုပြန်းကြီးကျွန်တော်ကိုငါးဖန်းပညာသင်ပေးတော်မူပါလို့ပြောပါတည်း။ကိုပြန်းကြီးကဖူးရွှေဝက်ကိုအကဲခတ်တဲ့အကြည့်နဲ့ကြည့်ပြီးကောင်းပြီကောင်းပြီလို့ပြောတယ်။ပြီးတော့ဖူးရွှေဝက်ကိုကိုပြန်းကြီးကငါးဖန်းသင်ပေးပါတယ်။ဒါပေမဲ့ကိုပြန်းကြီးလိုနှုတ်သီးမရှိတဲ့ဖူးရွှေဝက်ဟာရေထဲကိုတပုံးပုံးနဲ့ကျပါတော့တယ်။ဒါကြောင့်ဖူးရွှေဝက်လည်းစိတ်ပြက်ပြီးပြန်းကြီးစီကထွက်ခဲ့ပြန်ပါတည်း။သွားရင်လည်းမောရာနဲ့တစ်ပင်တပင်အောက်မှာဖူးရွှေဝါဟာထိုင်နေမိပါတယ်။တစ်ပင်ပေါ်မှာပြားဖွင့်နေတဲ့ဥဝဝင်ကိုတွေ့မိပါတည်း။ပြားရည်တွေအများကြီးရတဲ့ဥဝဝင်ကိုဖူးရွှေဝါကအားကျတယ်။ဒါကြောင့်ဆရာဥဝဝင်ကျွန်တော်ကိုပြားဖွင့်ပညာသင်ပေးတော်မူပါလို့ပြောပါတယ်။ဥဝဝင်ကဖူးရွှေဝါကိုအကဲခတ်တဲ့ကြီးနဲ့ကြီးပြီးကောင်းပြီကောင်းပြီလို့ပြောတယ်။ဥပဝင်ဟာဖူးရွှေဝက်ကိုပြားဖို့ပညာသင်ပေးတယ်။ဒါပေမဲ့တစ်ပင်ပေါ်မှာခြေလက်မမြဲတဲ့ဖူးရွှေဝက်ဟာတစ်ပင်ပေါ်ကပုခနဲလိတ်ကြပါလေရော။ပြားတွေကဝဲပြီးနောက်ကဝိုင်းတုတ်ကြတာနဲ့ဖူးရွှေဝက်မှာအတော်ပဲပြည့်ယူလိုက်ရတယ်။ဒါကြောင့်ဖူးရွှေဝက်လည်းစိတ်ပြတ်ပြီးဥပဝင်စီကထွက်ခဲ့ပြန်ပါတယ်။နောက်ဆုံးကျတော့ဖူးရွှေဝက်ဟာသူ့ရာခင်းကိုပဲပြန်ခဲ့ပါတယ်။သူရခင်းတဲ့ကအသီးတွေအပွင့်တွေကသူမရှိတော့မှညှိုးနှွမ်းနေကြပါတယ်သူပြန်လာမှပြန်ပြီးဝေဝေဆဆဖူးပွင့်ကြပါတယ်ရာသိန်းချိန်တနည်းကြတော့ဖူးရွှေဝါဟာသူ့ကိုကူညီခဲ့တဲ့မောင်ဖိုးကြောင့်ကိုပြန်းကြီးနဲ့ဥဝဝင်တို့ကိုဖိတ်ကြပါတယ်ရာထွက်သီးနှံများနဲ့ဧကံမာတဲ့အားလုံးပျော့ပျော့ပါပါစားကြတောက်ကြကကြခုန်ကြတယ်လုတ်တစ်ခုကိုဆွဆွမြမြထူးထူးချွန်ချွန်လို့ရမယ်ဆိုတဲ့အသည့်ကိုဖူးရွှေဝက်ကကောင်းကောင်းကြီးရသွားပါတော့တဲ့